အမေရိကန်ရောက်မြန်မာနိုင်ငံသားတွေကို TPS ယာယီအကာအကွယ်ပေးနေတဲ့နေထိုင်ခွင့်ပြုထားတာကိုနောက်ထပ်သက်တမ်းတစ်နှစ်ခွဲတိုးပစ်လိုက်ပါတယ်မြန်မာနိုင်ငံမှာနောက်ဆုံးနေထိုင်ခဲ့ပြီးလက်ရှိမှာနိုင်ငံတစ်ခုတစ်ခုရဲ့နိုင်ငံသားမဟုတ်သူတွေအမေရိကန်မှာယာယီအကာအကွယ်ပေးနေထိုင်ခွင့်ကိုပြီးခဲ့တဲ့မေလထဲမှာစတင်ခွင့်ပြုခဲ့တာပါအာဏာသိမ်းမှုအုံကြောင်းမှုတွေနဲ့အရာသားတွေပေါ်စစ်တပ်ရဲ့ရက်စက်မှုအကြမ်းဖက်လုပ်ရတဲ့ကြောင့်မြန်မာပြည်သူတွေဒုက္ခပေါင်းစုံနဲ့ဆက်လက်ရင်ဆိုင်နေကြရတယ်လို့လူသားချင်းစာနာမှုအခြေအနေတွေပုံမွာဆိုးလွားလာနေတဲ့ကြောင်းအမိမေလုံကြုံရေးဝင်ချီမာယုခတ်ကယာယီနေထိုင်ခွင့်တည်တံ့တိုးချောင်းကျင်ညာရမှာထပ်သွင်းပြောဆိုခဲ့ပါတယ်တနင်္လာနေ့ကကျင်ညာချက်အရမြန်မာနိုင်ငံသားခန့်မှန်းခြေ980လောက်2024ခုနှစ်မေလအထိတရားဝင်နေထိုင်ခွင့်ဆက်လက်ရရှိမှာဖြစ်တယ်လို့2290ရောက်ဟာလဲယာယီအကာအကွယ်ပေးနေထိုင်ခွင့်အစီအစဉ်တွေကိုခန်းစားခွင့်ရရှိမှာဖြစ်ပါတယ်လူဝင်မှုကြီးကြရေးဌာနရဲ့အချက်အလက်တွေအရ2019ခုနှစ်ကအမေရိကန်မှာမြန်မာနိုင်ငံကရွှေ့ပြောင်းလာသူ3000ကျော်လောက်ရှိပါတယ်။တဘာဝကဘေးကြောင့်ပဲဖြစ်ဖြစ်တခြားဘေးအန္တရာယ်တစ်ခုခုကြောင့်ပဲဖြစ်ဖြစ်နေရင်းနိုင်ငံကိုမပြောင်းနိုင်သူတွေကိုယာယီအကာအကွယ်ပေးနေထိုင်ခွင့်ပြုတဲ့အစီအစဉ်ကတော့အမေရိကန်ကွန်ဂရက်လွှတ်တော်က1990ခုနှစ်ကတည်းကစတင်ဖန်တီးထားခဲ့တာဖြစ်ပါတယ်။